ဘာလ16ရက် Channel News Asia သတင်းမှာမြန်မာနိုင်ငံရဲ့အာဏာသိမ်းစစ်ကောင်စီအပေါ်အာဆီယံညီလာခံရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးသတင်းဆောင်မတစ်ပုဒ်ဖော်ပြခဲ့ပါတယ်။လာမယ့်အောက်တိုဘာလ26ရက်နေ့ကနေ28ရက်နေ့အထိကျင်းပမယ့်အာဆီယံညီလာခံမှာမြန်မာစစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုညီလာခံတယောက်ခွဲမပြုတ်ဖို့အာဆီယံအဖွဲ့ကဆုံးဖြတ်လိုက်တဲ့အပေါ်မြန်မာအာဏာသိမ်းစစ်ကောင်စီအနေနဲ့အလုံးအမင်းမကြည်မချမ်းဖြစ်သွားခဲ့ရပါတယ်။ဒီလောက်ကုန်ပိုင်းမှာကျင်းပမယ့်အာဆီယံဒေသတွင်းခေါင်းဆောင်များညီလာခံမှာမြန်မာနိုင်ငံကအာဏာသိမ်းစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုညီလာခံကိုမဖိတ်ခေါ်ဘဲဖဲထုတ်ထားဖို့တောက်ကြနေတာသဘောတူညီကြတာပါ။လွန်ခဲ့တဲ့9လကအာဆီယံရေးဆွဲခဲ့တဲ့အစီအစဉ်မူကြမ်းအတိုင်းမြန်မာအာဏာသိမ်းစစ်ကောင်စီကလိုက်နာဖို့ပြစ်ခတ်ခဲ့တဲ့အပေါ်ဘလူပဲပုံတုတ်ပြန်ဆောင်ရွက်မလဲဆိုတာအင်တာနက်အွန်လိုင်းကနေပြီးတော့တဆင့်စီဝေးကျင်းပဆုံးဖြတ်ခဲ့တာဖြစ်ပါတယ်စီဝေးပွဲမှာမြန်မာနိုင်ငံတွင်းကနိုင်ငံရေးအရာမထင်ရှားသူတူဦးကိုမြန်မာနိုင်ငံကိုစားပြုကိုယ်စားလှယ်အဖြစ်ဖိတ်ကြားဖို့စဉ်းစားချက်လဲပါဝင်ကြောင်းသတင်းချင်းပြငါးခုကပြောပါတယ်မြန်မာနိုင်ငံဟာ1998ခုနှစ်မှာအာဆီယံအဖွဲ့ဝင်ဖြစ်လာခဲ့ပါတယ်အဲ့ဒီကတည်းကဖွဲ့တွင်မှာပြဿနာအများဆုံးနိုင်ငံလဲဖြစ်ခဲ့သလိုဆရာနာရှင်အုပ်ချုပ်ရေးကြောင့်လဲနိုင်ငံတကာမှာနိုင်ငံရဲ့ပုံစံမကောင်းတာဘူးလို့လီလာဒူရီယာပြောဆိုကြောင်း Channel News Asia သတင်းကဖော်ပြပါတယ်။အင်ဒိုနီးရှားနိုင်ငံသားချုပ်ဝန်ကြီးမာဆူဒီကလည်းမြန်မာနိုင်ငံအနေနဲ့ပြည်သူအလုံးပါဝင်တဲ့ဖြစ်စဉ်တရက်ကနေဒီမိုကရေစီပေါ်ဆောင်နိုင်တဲ့အဆင့်ကိုမရောက်ရှိသေးကြောင်းသူ့ရဲ့ Twitter လူမှုကွန်ရက်မှာဖော်ပြထားပါတယ်။အာဆီယံနိုင်ငံသားချုပ်ဝန်ကြီးများရဲ့အရေးပေါ်စီဝေးဆုံးဖြတ်ချက်နဲ့ပတ်သက်ပြီးမြန်မာစစ်ကောင်စီပြောခွင့်ရသူဗိုလ်မှူးချုပ်ဇော်မင်းထွန်းကဒီကိစ္စမှာအာဆီယံအဖွဲ့ဝင်မဟုတ်တဲ့နိုင်ငံတွေရဲ့ဝင်ရောက်ဆက်ဖက်မှုတွေပါဝင်နေကြောင်းအစောပိုင်းကပြောဆိုခဲ့ပါတယ်အမေရိကန်နိုင်ငံသားချုပ်ဝန်ကြီးအထော်နီဘလင်ကင်နဲ့မြန်မာဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ဘရူနိုင်းဒုတိယနိုင်ငံသားချုပ်ဝန်ကြီးအာဒဝါဂျူဆော့ဖ်တို့အာဆီယံညီလာခံမတိုင်ခင်ပြောဆိုဆွေးနွေးကြတာကိုရည်ညွှန်းလိုက်တာဖြစ်ကြောင်းလည်းဆောင်းပါးကဆိုပါတယ်ဒါအပြင်မြန်မာနိုင်ငံကိုအထူးကိုယ်စားလှယ်တူခါဆိတ်လွတ်ပြီးဒေါက်ဆန်စုကြည်အပါအဝင်တက်ဆိုင်သူအားလုံးနဲ့တွေ့ဆုံရေးတောင်းဆိုချက်ကိုလည်းမြန်မာအာဏာသိမ်းစစ်ကောင်စီကလက်မခံပယ်ချခဲ့ပါတယ်အဲ့ဒီနောက်ပိုင်းမှာအာဆီယံရဲ့ရည်တည်ချက်ကအရင်ကတည်းကပုံမှုပြစ်ထန်လာခဲ့ပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးပေါ်ပေါက်လာခဲ့တဲ့အကြမ်းဖက်မှုတွေအဆုံးသတ်ရေးအတွက်ဧပြီလအတွင်းအာဆီယံခေါင်းဆောင်တွေရဲ့အချက်၅ချက်ပါသဘောတူညီချက်အကောင့်ထက်ဖော်ရေးကိစ္စကလည်းလုံလောက်တဲ့တိုးတက်မှုမရရှိခဲ့ပါဘူး။အခုအခါမြန်မာနိုင်ငံရဲ့အခြေအနေတွေကြောင့်ဒေသတွင်းလူကြုံကြီးညီညွတ်မှုယုံကြည်စိတ်ချရမှုတွေထိခိုက်လာနေကြောင်းလည်းဆောင်းပါးကဖော်ပြပါတယ်။အော်တိုဘာလ16ရက်ဒီ straight time သတင်းစာမှာတော့လာမယ့်အာဆီယံညီလာခံမှာနိုင်ငံရေးနယ်ပယ်ကမဟုတ်တဲ့မြန်မာကိုယ်စားလှယ်တူကိုဖိတ်ခေါ်တင်ကြောင်းအာဆီယံရဲ့ဆုံးဖြတ်ချက်ကိုစင်ကာပူကထောက်ခံလိုက်တဲ့ဆိုတဲ့သတင်းဆောင်မတစ်ပုဒ်ဖော်ပြခဲ့ပါတယ်။အာဆီယံရဲ့လက်ရှိအလက်ကျဥက္ကဋ္ဌဖြစ်တဲ့ဘရူနိုင်းနိုင်ငံအနေနဲ့နိုင်ငံရေးနယ်ပယ်နဲ့ပတ်သက်မှုမရှိတဲ့မြန်မာနိုင်ငံသားတူကိုအွန်လိုင်းကနေတဆင့်ချင်းပမဲ့အာဆီယံညီလာခံကိုတက်ရောက်ဖို့ဖိတ်ခေါ်မှာဖြစ်ကြောင်းပြောလိုက်ပါတယ်။အဲ့ဒီဆုံးဖြတ်ချက်ကိုအော်တိုဘာ15ရက်တောက်ချာနေ့ကကျင်းပခဲ့တဲ့အာဆီယံနိုင်ငံသားချုပ်ဝန်ကြီးများအရေးပေါ်စီဝေးပွဲမှာချမှတ်ခဲ့တာပါဒီကိစ္စဟာခက်ခဲပေမဲ့အာဆီယံရဲ့ဂုဏ်သိက္ခာမြင့်တင်ရေးအတွက်လိုအပ်တဲ့ဆုံးဖြတ်ချက်ဖြစ်ကြောင်းအချက်၅ချက်ပါအာဆီယံသဘောတူညီချက်အကောင့်ထက်ဖော်ဆောင်ရေးအတွက်လည်းလိုအပ်ကြောင်းစင်ကာပူနိုင်ငံသားချုပ်ဝန်ကြီးဗီဗီယန်ကပြောလိုက်ပါတယ်အာဆီယံညီလာခံကိုအော်တိုဘာလ26ရက်နေ့ကနေ28ရက်နေ့အထိကျင်းပမှာဖြစ်ပါတယ်ခင်ဗျာကျွန်တော်မုံသစင်ပါဝါရှင်တန်ဒီစီလွတ်လပ်တဲ့အာရှသံ RFA သတင်းဌာနကနေထုတ်ထွက်နေတာဖြစ်ပါတယ်